ယူကရိန်းအတွက်လက်နက်ခဲအထောက်ပံ့တွေနှဲပါလာတာဟာယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားအတွက်သူ့ရဲ့တပ်ကိုပြန်ပြီးအားဖြစ်ဖို့အချိန်ရသွားစေနိုင်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကစနေနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းအာဖရိကမြို့ကနေတပ်တွေကိုပြန်ပြီးဆုတ်နေပြီလို့သူ့စစ်တပ်အကြီးအကဲချင်းချက်ထွက်လာခဲ့ပြီးတဲ့နောက်မှာတော့ဂျာမနီမှာလုံခြုံရေးနေလာခံတက်နေတဲ့ယူကရိန်းသမ္မတကတာဝန်ဖြစ်လက်နက်တွေခဲယမ်းမိကြောက်တွေလိုအပ်ကြောင်းပြောကြားလိုက်တာဖြစ်ပါတယ်။နှစ်နှစ်နီးပါးကြာမြင့်နေပြီဖြစ်တဲ့စစ်ပွဲမှာရုရှားကိုဒဏ်ပြန်ထိုးစစ်ဆင်လာနိုင်တဲ့အခြေအနေကနေအခုတော့တာဝန်ဖြစ်လက်နက်ပါဝင်လက်နက်တွေရဖို့စောင့်နေရတာကြောင့်ခန့်စစ်အနေထားပြန်ပြီးသွားနေရတယ်လို့လည်းပြောပါတယ်။ဒီနီလာကမ်မှာယူကရိန်းသမ္မတဇယ်လန်စကီနဲ့အမေရိကန်ဒုသမ္မတကမ်မလာဟဲရစ်စ်တို့တွေ့ဆုံခဲ့ကြပြီးပူးတွဲသတင်းစာရှင်းလင်းပွဲလည်းလုပ်ပါတယ်။ဒုသမ္မတဟဲရစ်ကယူကရိန်းကိုဆက်လက်ကူညီရေးဟာအမေရိကန်မဟာဗျူဟာအကျိုးစီးပွားမှာပါဝင်ကြောင်းပြောပါတယ်။အမေရိကန်နှုတ်တော်မှာအတည်ပြုဖို့အတွက်ကြံ့ကြားနေတဲ့ယူကရိန်းအတွက်စီးရဲထောက်ကူဟာယူကရိန်းတွန်းလှန်စစ်အတွက်အရေးပါကြောင်းဒုသမ္မတကပြောတယ်လို့ယူကရိန်းသမ္မတကလည်းယူကရိန်းကိုအမေရိကန်ကမဟာဗျူဟာချမိတ်ဆွေဖြစ်နေဆက်ထားမယ်လို့ယုံကြည်ထားကြောင်းပြောပါတယ်။